ထိုင်းနိုင်ငံမှာလိတ်ကျွန်းလူသက်မှုနဲ့တည်တံ့ပေးခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးကိုထိုင်းပြည်ရင်ကပြည်တံကနေကင်းလွတ်ခွင့်ပေးပါရန်ဆိုတဲ့အချက်လက်တွေပါတဲ့အတနာခံစာမူကြမ်းကိုဗန်ကောက်မှာရှိတဲ့ထိုင်းရှေ့နေများကောင်စီကတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မနေ့ကဗန်ကောက်မြို့ကမြန်မာတန်ယုံကိုပေးပို့ခဲ့ပါတယ်။ဒီအတနာခံစာတဲမှာအယူခံကိုအောက်တိုဘာလ21ရက်နေ့မှာအပြီးတင်နိုင်ရေးအတွက်မြန်မာဘက်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုထိုင်းထီဆိုင် VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတည်ရန်ချမှတ်ခြင်းခံနိုင်ရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးနဲ့ပတ်သက်လို့အတနာခံစာတင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းရှိနေများကောင်စီကရေးသားထားတဲ့အတနာခံစာမူကြမ်းကိုမြန်မာတန်ယုံကအောက်တိုဘာလ16ရက်နေ့ညနေပိုင်းမှာပေးပို့လာတယ်လို့ဆိုပါတယ်။ဒီစာထဲမှာပါဝင်တဲ့အဓိကအချက်လက်တွေနဲ့ပတ်သက်ပြီးမြန်မာတန်ယုံရဲ့ဥပဒေအကြံပေးဥအောင်မျိုးတန်ကအခုလိုပြောပြပါတယ်
။တဘောကအဓိကပေးနေပြီဆိုပြီးမလုပ်ဖာဘူးလို့တော့လောကရှင်ကြီးလည်းများတော့ခွင့်။ဒါကဝင်လုံးဝင်ခံလို့ဖြစ်ဘူး။တဘောကဆောက်လို့ညင်းလာတယ်။အဲဝင်ခံလို့ဖြစ်ရတယ်ဘယ်လိုယူရလဲဆိုတော့အတရားယူနေဆောက်မှတ်တဲ့အမိတ်ပေါ်ဖို့တော့နော်ဘယ်လိုဆုံးမလဲဟိုဘယ်လိုအထူးကြောက်ရမလို့ပါဘူးဆိုတော့ဆက်လို့ထည့်ရတာပေါ့
ဟုတ်က
ဲ့ဒါကပါတယ်ဒါပေမဲ့ဆက်လို့အကြည့်ဒီကထိုင်နေတယ်မှာလို့လာရလို့ကစပတ်တဲ့ချိန်မှာလည်းထိုင်နေနိုင်ရဲ့ဟိုဟာဟိုစီတံပေါက်ပြတာလည်းမရှိဘူးနည်းနည်းငယ်လည်းရရှိချက်ပြုစုံရပြုလို့လည်းမရှိဘူးအော်အတန်းတရားလေးတွေပြင်ရည်ပြီးတော့နေပြီးပြောစလုံးကလည်းမုတ်ထူမှရဖြစ်နေတယ်ဒါမျိုးတွေချက်ပြီးအဓိကထားတာဆိုလို့ပြေတာမှတပါဟိုပြေတာကြောင်းနေတာမှပြေဖို့ဒါမျိုးတွေပြေတာပြေတာမှခွင့်လို့ရရင်ဆိုပြီးတော့အဲ့လိုယူတာ
ထိုင်းမရင်မင်းမြတ်ကိုသနာခံစာတင်ရတာဟာမြန်မာလူငယ်နှစ်ဦးလွတ်မြောက်နိုင်ရေးနဲ့ပြည်ထောင်မှတပါးတခြားပြည်ထောင်တွေထိလျှော့ပေါ့ပေးနိုင်ရေးအလားအလာကောင်းတွေရလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းဥအောင်မျိုးတန်းကတော့ဆက်ပြောပြပါတယ်
။ဒီအခုအပြတ်ခံရပြည်ထောင်မရှိတာကို
ဘ
င်းဘင်းနေနဲ့သနာလို့ပဲလှုပ်ပြီးပြည်ထောင်မှုရှင်လဲဒီတိုင်းကတော့သုံးတဲ့ပုံစံကအမှန်ဆုံးပဲမဟုတ်ဘူး။အဲထောင်နာနေတဲ့ကြက်ကြက်ထောင်နာနေတဲ့အကြက်ကတော့တမင်ငယ်ဥပဒေရအဓိကကျင်းမလဲဆိုပြစ်ခါပြီးပေါ်လာတယ်။အဲ့ဒါလေးဆိုရင်ဖြစ်ဒီလာကြအကြောင်းရှိတယ
်။အော်တိုဘာလ18ရက်နေ့မှာတော့မြန်မာတန်ယုံကတန်မတ်ကြီးနဲ့တကွမြန်မာဘက်ကဥပဒေပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့လည်းဒီအတနာခံစာမူကြမ်းနဲ့ပတ်သက်လို့တွေ့ဆုံတိုင်ပင်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပြီးအော်တိုဘာလ21ရက်နေ့နောက်ဆုံးထားပြီးအတနာခံစာကျင်းနိုင်ရေးကိုလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်
။တကယ်တော့နောက်ဆုံးနေ့ရက်က28ရက်ဆိုတော့28ရက်ဆိုလို့ဆောက်လို့မရဘူး။ဒီကြားထဲမှာဒီစာကအဲ့ဒီတန်းဒီပါတဲ့စီးပွားပွဲကြီးရှိတဲ့ပြည်ထောင်စုကဘုလိုပါ။အဲဒါကတော့ဖိလစ်ပိုနီနဲ့ပူကြီးပါတယ်
။ဒီတိမ်လူငယ်နှစ်ဦးဖြစ်တဲ့ဟန်နာနဲ့ဒေးဗစ်မီလာတို့အသက်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံ့ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးအတွက်ထိုင်းနိုင်ငံတရားမျှတော်ချုပ်ကအခုနှစ်ဩဂုတ်လ29ရက်နေ့ကတည်တံ့မိန့်ကိုထပ်မံအတည်ပြုပေးလိုက်တာကြောင့်ဥပဒေလမ်းကြောင်းအရနောက်ထပ်လှုပ်ဆောင်စရာနီလန်ကုံဆုံးသွားပြီဖြစ်ပါတယ်။အခုထိုင်းပြည်ထံကိုအတနာခံစာတင်ဖို့လုပ်ရတာဟာသူတို့နှစ်ဦးအတွက်တေတံကနေပြစ်ဒဏ်လျှော့ချပြီးနောက်ဆုံးကြိုးစားချက်ဖြစ်ပါတယ်။မြန်မာရွှေပြောင်းအလို့သမားခမ်းမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြစ်ကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်ပေးဒဏ်ပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်။မြန်မာရှေ့ပြောင်းလူငယ်နှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာလူ့ခွင့်ရေးကော်မရှင်နဲ့ဒေသတွင်းလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုခဲ့ကြသလိုမြန်မာနိုင်ငံမှာလည်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြပွဲတွေလည်းပြုလုပ်ခဲ့ကြပါရဲ့ရှင်။